ပလိတ်အမှတ်နဲ့အထက်ချုပ်စက်ရုံကိုအစိုးရကပုဂ္ဂလိကပိုင်စက်ရုံအဖြစ်လွှဲပြောင်းပေးလိုက်ပြီဖြစ်တဲ့အတွက်အဲ့ဒီစက်ရုံကဝန်ထမ်း200ကျော်ဟာ2015ခုနှစ်အထိအဲ့ဒီစက်ရုံမှာဆက်လက်လုပ်ကိုင်ခွင့်ရရှိရေးအတွက်တောင်းဆိုခဲ့ကြတာပါအစိုးရကစက်ရုံကိုပုဂ္ဂလိကပိုင်အဖြစ်လွှဲပြောင်းပေးလိုက်တာကြောင့်ပုဂ္ဂလိကကုမ္ပဏီမှဆက်လက်ပြီးစက်ရုံဝန်ထမ်းအဖြစ်တာဝန်ထမ်းဆောင်လိုကြောင်းစန္ဒပြအလုပ်သမားတအုပ်ဖြစ်တဲ့ဦးလှကိုကပြောပါတယ
်ကျွန်တော်တို့အစိုးရဝန်ထမ်းတွေအနေနဲ့အခြားစက်ရုံများနီးတူပေါ့လေမြေသားစက်ရုံတို့ပျော်ပွဲစက်ရုံတို့ဒီစက်ကူစက်ရုံခွဲပလိတ်တို့ပုံစံမျိုး2015ဒီကျွန်တော်တို့အစိုးရဝန်ထမ်းဖြစ်တွဲဖက်ပြီးတော့လောက်ကင်စေခြင်းပါတယ
်စက်မှုဝန်ကြီးဌာနကအဲ့ဒီစက်ရုံမှာရှိတဲ့ဝန်ထမ်း1000ကျော်ကိုဇန်နဝါရီလကုန်ကစလို့ပင်စင်ပေးပြီးဝန်ထမ်းအဖြစ်မှရက်စဲတော့မယ်လို့အတိပေးအကြောင်းကြားထားတာပါဆန္ဒပြသူတွေကစက်ရုံကိုကုမ္ပဏီကိုလွှဲပြောင်းပေးရင်လဲအလုံးလျှောက်လာထက်လျှောက်နေကြမလို့ပဲအလိုလျောက်ကုမ္ပဏီဝန်ထမ်းအဖြစ်ပြန်လည်ခံထားပေးစီလို့ကြောင်းတောင်းဆိုခဲ့ကြပါတယ်ဒီကနေ့ဖြစ်တဲ့ပြဿနာကိုအကောင်းဆုံးဖြေရှင်းပေးသွားမယ်လို့အထက်စက်ရုံကိုလွှဲပြောင်းယူထားတဲ့ပန်နာဂရုဂရီဂိုဝိုက်ကုမ္ပဏီလီမိတက်ကတာဝန်ရှိသူတဦးဖြစ်တဲ့ဒေါ်တင်တင်ဆွေက RFA ကိုအခုလိုပြောပါတယ
်။ဒီမှာပေါ့နော်အမရဒါရေရှည်လုပ်ငန်းလုပ်ဖို့အတွက်ကိုရည်ရွယ်ထားတဲ့အတွက်ကြောင့်မလို့ဘာပြဿနာပဲဖြစ်ဖြစ်ဒါပြည်လဲအောင်ရောနောက်အသက်နိုင်ဆုံးလည်းဖြည့်ရှင်းသွားမှာပဲ
။အလားတူမြသားချင်းမြင်စက်ရုံပျော်ပွဲချင်းမြင်စက်ရုံနဲ့ပလိတ်ဆက်ကူစက်ရုံတွေကိုလည်းစက်မှုဝန်ကြီးဌာနကပုဂ္ဂလိကကိုလွှဲပြောင်းလုပ်ကိုင်ခွင့်ပြုခဲ့ပေမဲ့အဲ့ဒီစက်ရုံကဝန်ထမ်းတွေကိုတော့2015ခုနှစ်ထိအစိုးရဝန်ထမ်းအနေဖြင့်သာဆက်လက်လုပ်ကိုင်ခွင့်ပြုထားတယ်လို့သိရပါတယ်။အစိုးရဝန်ထမ်းကနေကုမ္ပဏီဝန်ထမ်းအဖြစ်ပြောင်းရမှာကြုံတွေ့ရနိုင်တဲ့အခက်အခဲတွေကိုဒီကနေ့ဆန္ဒပြရမှာပါဝင်ခဲ့သူစက်ရုံအလုပ်သမားဒေါ်အေးအေးခိုင်က RFA ကိုပြောပါတယ
်။အဓိကအခက်အခဲကတော့အစိုးရကနေပြောပုဂ္ဂလိကကိုပြောင်းနေဆိုရင်ရပိုင်ခွင့်အခွင့်အရေးကိုဝန်ထမ်းနဲ့ကုမ္ပဏီနဲ့ပေါ့နော်ထိတ်တန့်တွေ့ပြီးတော့စာချုပ်ချုပ်ချင်ပါတယ်။အဲ့ရတော့တယောက်ခက်ခဲတယောက်တောင်းဆိုပြီးတော့ညှိနှိုင်းမှအဲ့လိုမျိုးမှဖြစ်မှာ။အိမ်ငန်းကြောင်လှုပ်လှုပ်တာဒုတိယမှာ90%အိမ်ငန်းကြောင်လှုပ်လှုပ်တဲ့သူကြီးပဲ။ရင်တော့အပြင်မှာလာစာတွေအများကြီးရတယ်နော်။ဒီအထဲမှာလာစာနည်းနည်းလေးရတော့မှလည်းအိမ်ငန်းကြောင်မလို့များတော့အပြင်လာစာနည်းလေလုပ်နေရတာပဲ။အိမ်ငန်းကိုမတ်လို့လေ
။အဲ့ဒီစက်ရုံဝန်ထမ်းအင်အားတွေမှာအစိုးရကနေရာချထားပေးတဲ့ဝန်ထမ်း900ကျော်မှီခိုနေထိုင်လက်ရှိတယ်လို့သိရပါတယ်ပလိတ်အထက်စက်ရုံကို Panna Group Great Wall White Company Limited ကပြီးခဲ့တဲ့နှစ်ဧပြီလကစလို့နှစ်30လောက်ကင်ခွင့်ရထားတယ်လို့သိရပါတယ်ခင်ဗျာ